မင်္ဂလာညနေခင်းပါရှင်။ VOA American တန်ရဲ့2020ပြည့်နှစ် January လ26ရက်တနင်္ဂနွေနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line မီတာ18 19 25တို့ကနေတိုက်ရိုက်ဖမ်းယူနိုင်စေနိုင်ကြပါလိမ့်ရှင်။ကျွန်မခွာညိုပါ။အခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါ။ကျွန်တော်ရန်နိုင်ပါ။တနင်္ဂနွေနေ့ညနေခင်းသတင်းတွေကိုမမျှသတင်းအောင်နဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်လို့ခေါ်တဲ့ကူးစက်ရောဂါကြောင့်အခုဆိုရင်သေဆုံးသူအရေအတွက်ဟာ56ယောက်ရှိသွားခဲ့ဖြစ်ပါတယ်။တူရကီနိုင်ငံမှာတော့တောက်ချာနေကငရင်ကြောင့်သေဆုံးသူအရေအတွက်ဟာ32ဦးရှိသွားခဲ့ပါပြီ။လီဗျားနိုင်ငံကိုလက်နက်တင်ပို့ရောင်းချတာတွေမလုပ်ရဘူးလို့ဂျာနီမှာပြုလုပ်ခဲ့တဲ့လီဗျားရဲ့ညီလာခံမှာသဘောတူထားတာကိုနိုင်ငံတွေအများပြားလိုက်နာခြင်းမရှိဘဲချိုးဖောက်ခဲ့တယ်လို့ကိုရသမဂ္ဂကစနေနေ့မှာပြောလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုအခုညနေပိုင်းမှာကြားဖို့ရှိပါတယ်ဗျာ။
အခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ရခိုင်ပြည်နယ်ကဒေသခံအရပ်သားတွေရဲ့လုံခြုံရေးအခြေအနေဘယ်လိုရှိပါသလဲဆိုတာ
ဟုတ်နေ့ညပေါ်25ရက်နေ့ည7နာရီလောက်မှာတပ်မတော်စစ်ကြောင်းတစ်ခုကတနပ်ပြစ်ဖောက်ပြီးတော့ဝင်လာတယ်လို့ပြောတယ်အဲပြီးတော့မှအဲ့ဒီမရွာသားတွေကိုစနေရမှာစုခိုင်းတယ်အဲပြီးတော့တဲတွေကိုချက်တယ်
မြေပုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဥဖေသန်းနဲ့ဆက်သွယ်မေးမြန်းထားတာနားဆင်ရမှာပါ။အဲဒီနောက်ထိုင်းမြန်မာနယ်စပ်တကတရုတ်နိုင်ငံသားတွေအပါအဝင်နိုင်ငံခြားသားတွေအဝင်ထွက်များတဲ့ချက်ကြီးရတာမှာကိုရိုနာဗိုင်းရပ်စ်စစ်ဆေးမှုကိုဒီကနေ့ထိုင်းဘက်ကစပြီးတော့ဆောင်ရွက်နေပါတယ်။အိန္ဒိယနိုင်ငံတွေမှာပလတ်စတစ်မိုက်တွေကြောင့်ရေရွညဉ့်ညံ့မှုမဖြစ်အောင်ကာကွယ်ထိန်းသိမ်းချိန်မှာမြန်မာနိုင်ငံကရောကာကွယ်ဖို့အားထုတ်မှုရှိပါရဲ့လားဆိုတာတွေသိကြရမှာပါ။အခုရင်ဆုံးတော့တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မမျှသတင်းအောင်တို့ပြောပြပါမယ်ရှင်
တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်လို့ခေါ်တဲ့ဒီကူးစက်ရောဂါကြောင့်အခုဆိုရင်သေဆုံးသူအရေအတွက်ဟာ56ယောက်ရှိသွားခဲ့ပြီဖြစ်တယ်လို့တရုတ်အာဏာပိုင်တွေကပြောကြားလိုက်ပါတယ်။ဒါပြင်တရုတ်နိုင်ငံမှာဒီဗိုင်းရပ်စ်ပိုးကူးစက်ခံသူဟာစုစုပေါင်း 2,000 လောက်ရှိဖြစ်ပါတယ်။ဒီဗိုင်းရပ်စ်ပိုးနဲ့ပတ်သက်ပြီးတော့အခုချိန်ထိဘာမှသေချာမသိရသေးပဲတရုတ်မသိရသေးဘူးလို့တရုတ်မျိုးသားချမ်းမာရေးဝန်ကြီးမာရှယ်ဝေကဒီကနေ့မှပြောလိုက်ပါတယ်။ဒီဗိုင်းရပ်စ်ယောဂါကယောဂါပြူးချိန်ဟာတရက်ကနေ14ရက်ထိကြာနိုင်ပြီးတော့အဲ့ဒီချိန်တွင်းမှာပို့ပြီးတော့အလွယ်တကူကူးစက်နိုင်ကြောင်းနဲ့ကူးစက်မှုနှုန်းဟာလည်းပို့ပြီးတော့တိုးလာပွဲရှိတယ်လို့သူကဆက်ပြောပါတယ်။ဒီဗိုင်းရပ်စ်ပိုးနောက်ထပ်ကူးစက်ခံသူ688ယောက်ကိုစနေနေ့ကတွေ့ရှိခဲ့တယ်လို့လည်းတရုတ်နိုင်ငံကပြောပါတယ်။တရုတ်သမ္မတရှီကျင်းဖင်ကတော့တရုတ်နိုင်ငံရဲ့အခြေအနေဟာစိုးရိမ်စရာအခြေအနေနဲ့ရင်ဆိုင်နေရပြီးတော့ဒီကူးစက်ရောဂါဗိုင်းရပ်စ်ပိုးကိုကူးစက်ဖို့အတွက်တည်ဆံဆေးရုံတွေကိုတည်ဆောက်ပြီးတော့ကျွမ်းကျင်သူတွေနဲ့တခြားရင်းမြစ်တွေကိုပို့ဆောင်သွားမှာဖြစ်တယ်လို့ပြောပါရယ်ဒီဗိုင်းရပ်စ်ပိုးဟာပြီးခဲ့တဲ့နှစ်အကုန်ပိုင်းကတရုတ်နိုင်ငံလေဘိုင်းဟူပေပြည်နယ်ဝူဟန်မြို့ကတော်ရိုင်းတိတ်ဆန်တွေကိုတရားမဝင်ရောင်းချတဲ့ပင်လယ်ဇာနဲ့ငါးသေးတစ်ခုမှာစတင်ပေါ်ပေါက်ခဲ့တာလို့ယူဆပါရယ်မနေ့တနင်္ဂနွေနေ့ကတော့တရုတ်နိုင်ငံမှာတော်ရိုင်းတိတ်ဆန်ရောင်းချတာတွေကိုယာယီတမ်းမြစ်လိုက်တယ်လို့တရုတ်အစိုးရကကြေညာထားပါရယ်ခင်ဗျာ
တောက်ကြံတွေကတူရကီနိုင်ငံအရှိပိုင်းမှာပြင်းထန်တဲ့ငွေတွေလှုပ်ခတ်တာကြောင့်သေဆုံးသူအရေအတွက်ဟာဒီကနေ့မှ31ယောက်ထိတိုးသွားပြီဖြစ်ပါတယ်။အခုထိတော့ငလျင်ကြောင်ထိခိုက်ဒဏ်ရာရသူ1600ကျော်ရှိပြီးအဆောက်အဦအပြည့်စည်တွေအောက်ပိတ်မိနေသူတွေက45ယောက်ကိုကယ်ဆယ်ရေးဝန်ထမ်းတွေကကယ်ထုတ်နိုင်ခဲ့တယ်လို့တူရကီသမ္မတရီဆက်ထာရစ်အာဒိုဝါနာဒီကနေ့အစ္စတန်ဘူမြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောပါတယ်။ဒီကဲမှအောက်ကျဆင်းနေတဲ့ယာယီဥတုကြငလျင်ကြောက်ဒုက္ခရောက်သူတွေအတွက်ယာယီတဲ9000ကျော်ဆောက်လုပ်ပေးထားပြီးအစားအစာတွေလည်းပေးဝေခဲ့ပါတယ်။ကယ်ဆယ်ရေးဆောင်ရွက်သူတွေကငလျင်ဗဟိုပြုလုပ်ခတ်ခဲ့တဲ့ Severus မြို့အနားမူစတာဖာပါစာမြို့တဝိုက်ကိုအဓိကထားပြီးတော့ရှာဖွေကယ်ဆယ်ရေးတွေဆောင်ရွက်နေပါတယ်။နောက်ဆက်တွဲငလျင်600ကျော်လောက်လုပ်ခတ်ခဲ့ကြောင်းနဲ့ဒီကနေ့မနေ့ပိုင်းမှာလည်းပြင်အား4.3အဆင့်ရှိတဲ့ငလျင်တစ်ခုမလာဒီယာမြို့အနားကိုဗဟိုပြုလုပ်ခတ်သွားကြောင်းအရေးပေါ်ကယ်ဆယ်ရေးနဲ့စီမံခန့်ခွဲရေးဌာနကပြောပါတယ်။အခုငလျင်ကဒေသစံတော်ချိန်တောက်ကြည8:55မိနစ်မှာ Severus မြို့အနီးမြေအောက် 6.8 ကီလိုမီတာအကွာမှာဗဟိုပြုလှုပ်ခတ်ခဲ့တာပါတူရကီမှာ1999ခုနှစ်ကအင်အားပြင်းငလျင်နှစ်ခုဆက်တိုက်လှုပ်ခတ်ခဲ့တာကြောင့်လူပေါင်း18000လောက်သေဆုံးခဲ့ပူပါတယ
်အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုအထက်လွှတ်တော်မှာတရားစွဲဆိုကြားနာမှုမှာတရားလိုတွေလိုဆောင်ရွက်ကြတဲ့အောက်လွှတ်တော်ကလွှတ်ထားတဲ့မန်နေဂျာတွေကတော်ရနာရှောင်းလက်ချက်တွေအဆုံးသတ်ပြီးတဲ့နောက်စနေနေ့ကတော့သမ္မတထရမ့်ရဲ့ဥပဒေအဖွဲ့ကမျက်လက်ခြေပချက်တွေကိုစတင်ရှောင်းလွှဲနေပါတယ်။အင်မီရောဥပဒေရေးရာဂျန်ပေပတ်စပလိုနီကသမ္မတထရမ့်ရဲ့ခုခံမှုအဖြစ်စတင်ခြေပရှောင်းလွှဲတာမှာတော့ဒီမိုကရက်အောက်လွှတ်တော်မန်နေဂျာတွေကသူတို့မှန်းထားတဲ့အတိုင်းမဆောင်ရွက်နိုင်ခဲ့ဘူးလို့ပြောဆိုသွားပါတယ်။ ဒီမိုကရက်တစ်ဦးဆောင်တဲ့ဒီသမ္မတပေါ်အရေးယူရေးဆောင်ရွက်ချက်တွေဟာဆိုရင်သမ္မတထရမ့်ရဲ့2016ရွေးကောက်ပွဲအောင်မြင်မှုကိုဖျက်သိမ်းဖို့နောက်လာမဲ့ဒီနိုဘာမှာကျင်းပမဲ့ရွေးကောက်ပွဲမှာမဲပေးသူရောသွားနိုင်တယ်ဆိုပြီးလဲအင်မီတော်ဥပဒေကြံပေးကထပ်ပြီးတော့ဝေဖန်ပါတယ်အမေရိကန်သမိုင်းမှာရွေးကောက်ပွဲပေါ်အကြီးကျယ်ဆုံးနောက်ရှက်ဖို့ကြိုးစားနေကြတာဖြစ်ကြောင်းဒါမျိုးဖြစ်ခွင့်မပေးနိုင်ဘူးလို့လဲအင်မီတော်ဥပဒေကြံပေးကရှောင်လဲပါတယ်ဒါဆိုရင်အမေရိကန်ရဲ့အခြေခံဥပဒေကိုချိုးဖောက်မှုဖြစ်စေနိုင်သလိုအမေရိကန်သမိုင်းကိုချိုးဖောက်မှုအနာဂတ်အတွက်တာဝန်ရှိမှုတွေကိုလည်းချိုးဖောက်မှုဖြစ်မယ်အရေးကြီးဆုံးကတော့အမေရိကန်ပြည်သူတွေရဲ့ခိုင်မာတဲ့ယုံကြည်မှုကိုချိုးဖောက်မှုဖြစ်မယ်လို့လည်းအင်မီတော်ဥပဒေအကြံပေးပက်စပလိုနီကပြောကြားလိုက်ပါတယ်ခင်ဗျာ
အမေရိကန်ကအီရန်ပေါ်မှာချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုရုတ်သိမ်းမှာမဟုတ်ဘူးလို့သမ္မတထရမ့်ကစနေနေ့ကသူ့ရဲ့ Twitter စာမျက်နှာမှာရေးပါတယ်။အမေရိကန်နဲ့ဆွေးနွေးညှိနှိုင်းမှုတွေလုပ်ဖို့အမေရိကန်ဘက်ကဒဏ်ခတ်ပိတ်ဆို့မှုတွေရုတ်သိမ်းပေးရမယ်လို့အီရန်နိုင်ငံသားရေးဝန်ကြီးကပြောဆိုခဲ့တဲ့အပေါ်မှာသူကအခုလိုတုံ့ပြန်ရေးသားလိုက်တာပါ။အီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျာဗတ်ဇာရစ်ကအမေရိကန်နဲ့ဆွေးနွေးညှိနှိုင်းမှုတွေလုပ်လို့တဲ့ဆန္ဒရှိပေမဲ့ပိတ်ဆို့အရေးယူထားတာတွေကိုဖယ်ရှားပေးမှာဖြစ်မယ်လို့တောက်ကြနေကတွေးဆုံမေးမြန်းမှုတစ်ခုအတွင်းမှာပြောခဲ့တာပါ။ဇန်နဝါရီ3ရက်ကအမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုအတွင်းအီရန်စစ်ဗိုလ်ချုပ်ကြီးကာဆမ်ဆူလမာနီတည်ဆုံခဲ့ရပြီးတဲ့နောက်အမေရိကန်နဲ့အီရန်ကြားဆယ်စုနှစ်အတွင်းမှာတင်းမာမှုအခြေအနေအမြင့်ဆုံးရောက်ရှိခဲ့ပါတယ်။သမ္မတထရမ့်ကနျူကလ িয়ার သဘောတူစာချုပ်ကနေ2018ခုနှစ်ကနှုတ်ထွက်ခဲ့ပြီးအီရန်ပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ခဲ့တဲ့အတွက်အီရန်စီးပွားရေးလည်းထိခိုက်ခဲ့တယ်လို့ရေနံတင်ပို့မှုမှလည်းကြားဆင်ခဲ့ရပါတယ်ရှင်။
VOA American Than ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညလိုင်းဒိုမီတာ25 kHz 11965တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဖြူရီကနေတနင်္ဂနွေနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အိန္ဒိယနိုင်ငံကိုသမ္မတနိုင်ငံအဖြစ်စတင်တည်ထောင်ပြီးဖွဲ့စည်းပုံအခြေခံဥပဒေစတင်အသက်ဝင်တဲ့အိန္ဒိယသမ္မတနိုင်ငံ၏အခမ်းအနားကိုမြို့တော်ညူဒေလီများဒီကနေ့ကျင်းပခဲ့ပါတယ်ဒီအခမ်းအနားကိုလူထောင်ပေါင်းများစွာပါဝင်ဆင်နွှဲပြီးတော့မြို့တော်တော်မှာလည်းလုံခြုံရေးတွေကိုတင်းတင်းကြပ်ကြပ်ချထားပါတယ်အိန္ဒိယနိုင်ငံရဲ့ဒီမိုကရေစီဖွဲ့စည်းပုံအခြေခံဥပဒေကို1950ခုနှစ်မှာစတင်ပြဋ္ဌာန်းခဲ့ပြီးတော့အဲ့ဒီနေ့ကတော့အိန္ဒိယနိုင်ငံရဲ့သမ္မတနိုင်ငံနေ့အဖြစ်သတ်မှတ်ခဲ့ကြတာဖြစ်ပြီးအခုဆိုရင်နှစ်ပေါင်း80ရှိသွားခဲ့ပြီဖြစ်ပါတယ်။ညူဒေလီမြို့မှာပြုလုပ်ခဲ့တဲ့ဒီအခမ်းအနားအတွင်းကျောင်းသားကျောင်းသူတွေ၊ဗဘွားအဖွဲ့တွေ၊ရဲတပ်ဖွဲ့တွေ၊အိန္ဒိယဒီတပ်ဖွဲ့တွေကညူဒေလီမြို့မှာချီတက်ပွဲပြုလုပ်ခဲ့ကြတာပါ။ဒါပြင်အိန္ဒိယစစ်တပ်ကဆက်လက်နဲ့ပစ္စည်းတွေကိုလည်းဒီပွဲမှာပါဝင်ပြီးတော့ပြသခဲ့ပြီးတော့အိန္ဒိယနိုင်ငံကသူတို့ရဲ့စစ်အင်အားကိုလည်းပြသခဲ့ပါသေးတယ်။အိန္ဒိယနိုင်ငံရဲ့စစ်အင်အားအပြင်ဒီအိန္ဒိယကဒီမတူကွဲပြားတဲ့ယဉ်ကျေးမှုပုံစံအမျိုးမျိုးအကအမျိုးမျိုးလည်းဒီဘက်မှာပါဝင်ခဲ့ပြီးတော့အမျိုးသားအမျိုးသမီးတွေကရိုးရာဝတ်စုံနေတယ်လဲကပြဖြော်ပြခဲ့ကြပါလေ။အခုနေ့အိန္ဒိယဒီသမ္မတနိုင်ငံ၏အခမ်းအနားကိုတက်ရောက်တဲ့အထက်မှာတော့ဘရာဇီးသမ္မတဂျာရာဘောဆိုနာရိုလည်းပါဝင်တက်ရောက်ခဲ့ပါတယ်ခင်ဗျာ။
အီရန်နိုင်ငံဘက်ဂရက်မြို့တော်မှာတောက်ချန်နေညနေပိုင်းကအစိုးရစန့်ကျင်ရေးဆန္ဒပြပွဲအတွင်းဆယ်ကျော်သက်လူငယ်တွေဟာထပ်ပိုင်းဖြတ်ထားတဲ့တန်စီပိုင်းတွေကိုဒိုင်းတွေလိုအုံပြုခဲ့ပါတယ်။အဓိကရုံးနှိမ်နင်းရဲတွေကတရားဒဇင်းပေါ်ကနေရှေ့တိုးတက်လာပြီးဆန္ဒပြသူတွေကိုတနတ်တွေမျက်ရည်ယိုဘုံတွေနဲ့ပစ်ခတ်ဖြိုခွဲခဲ့ပါတယ်။မော်တော်ကားတာယာတွေကိုမီးရှို့တာကြောင့်မိခိုးလုံးတွေထွက်နေတာကိုလည်းကောင်းကင်မှာတွေ့ရပါတယ်။စနေမနေ့ပိုင်းအရောက်မှာတော့ဘက်တိုက်မှာနောက်ထပ်လူငယ်နှစ်ဦးသေဆုံးခဲ့ပါတယ်။ဘာဆာရာမြို့ကထိုင်းတပိတ်မှောက်သူတွေရဲ့စခန်းမှာရွက်ဖြင့်တဲတွေကိုမီးရှို့ခံရပြီးကာဘာလာမြို့မှာဆန္ဒပြသူတွေရုံရင်ဆန့်ခတ်ထပ်ဖြစ်မဲ့အခြေအနေအတွက်ပြင်ဆင်နေပါတယ်။ထင်ရှားတဲ့ဘာသာရေးကောင်းဆောင်မက်တာဒါအယ်ဆာဒါကဆန္ဒပြပွဲတွေအပေါ်သူ့ရဲ့ထောက်ခံမှုကိုပြန်ယူသိမ်းပြီးတဲ့နောက်မှာဆန္ဒပြပွဲတွေမှာပါဝင်တဲ့သူ့ကိုထောက်ခံသူတွေဟာရွက်ဖြင့်တွဲတွေကိုပြန်သိမ်းပြီးတော့စခန်းတွေကနေထွက်ခွာခဲ့ပါတယ်။ဆာဒါရဲ့ထောက်ခံမှုမရဘူးဆိုရင်တော့အီရတ်ကလက်နက်ကိုင်အဖွဲ့တချို့နဲ့လုံခြုံရေးတပ်ဖွဲ့တွေဟာဆန္ဒပြပွဲတွေအဆုံးသတ်အောင်ကြိုးစားလိမ့်မယ်လို့ဆန္ဒပြသူတွေကပြောပါတယ်။အီရတ်မှာဆန္ဒပြပွဲတွေဖြစ်နေတာလေးလာနီးပါးရှိပြီးအောက်တိုဘာမှာစတင်ခဲ့တဲ့အီရတ်နိုင်ငံတဝန်ဆန္ဒပြပွဲတွေအတွင်းလူပေါင်း600ထက်မနည်းသေဆုံးပြီး2000ကျော်ဒဏ်ရာရထားတယ်လို့ခန့်မှန်းထားကြပါတယ
်။လီဗျားနိုင်ငံကိုလက်နက်တင်ဖို့ရောင်းချတာတွေမလုပ်ရဘူးလို့ဂျန်နီမှာပြုလုပ်တဲ့လီဗျားရဲ့ညီလာခံမှာသဘောတူထားတာကိုနိုင်ငံတွေအများပြားကလိုက်နာခြင်းမရှိဘဲချိုးဖောက်ခဲ့တယ်လို့ကုလသမဂ္ဂကစနေနေ့မှာပြောလိုက်ပါတယ်။လီဗျားနိုင်ငံမှာရေရှည်အပြစ်ခတ်ရစဲရေးဖြစ်ပေါ်လာအောင်နဲ့ကုလသမဂ္ဂ ငါဒီလီဗျားနိုင်ငံပေါ်လက်နက်ရောင်းချမှုတွေပိတ်ပင်ထားတာကိုလေးစားလိုက်နာဖို့အတွက်လီဗျားနိုင်ငံမှာတစ်ဖက်နဲ့တစ်ဖက်တိုက်နေကြတဲ့ပြိုင်ဘက်အဖွဲ့တွေကိုကြောတော့နောက်ခံပေးနေကြတဲ့ပြည်ပအင်အားကြီးနိုင်ငံတွေဟာပြီးခဲ့တဲ့တနင်္ဂနွေနေ့ကဂျာမနီနိုင်ငံမှာသဘောတူခဲ့ကြတာပါလွန်ခဲ့တဲ့ဆယ်ရက်အတွင်းဒီကုန်တင်လေယာဉ်တွေနဲ့တခြားလေယာဉ်တွေတော်များများဟာလီဗျားနိုင်ငံအရှေ့ပိုင်းနဲ့အနောက်ပိုင်းကလေယာဉ်ငွေ့တွေကိုဆင်းခဲ့ပြီးတော့ခင်မီလက်နက်တွေစစ်ကားတွေတပ်ဖွဲ့ဝင်တွေဆေးအကြံပေးတွေကိုပြေးဖို့ဆေးလွတ်ခဲ့တယ်ဆိုတာလေ့လာမိကြောင်းလီဗျားနိုင်ငံဆိုင်ရာကုလသမဂ္ဂမစ်ရှင်အဖွဲ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်အခုလိုဆက်ပြီးတော့ချူးဖောက်နေတဲ့အပေါ်မှာကုလသမဂ္ဂမစ်ရှင်အဖွဲ့ကပြစ်တင်ရှုတ်ချလိုက်ပြီးအခုလိုလှုပ်ချင်းအဖြစ်လီဗျားနိုင်ငံအတွင်းမှာစစ်ပွဲတွေပြန်ပြီးတော့အချိန်ဟုန်မြင့်လာမယ်လို့ပြောလိုက်ပါတယ်ဘာလနီလာကမှာပါဝင်တဲ့နိုင်ငံအတော်များများကိုပြစ်တင်ရှောက်ချထားပေမဲ့ဘယ်နိုင်ငံဆိုတာကိုတော့ထုတ်ဖော်ပြောဆိုထားခြင်းတော့မရှိပါဘူးခင်ဗျာ
ဒုတိယကမ္ဘာစစ်အတွင်းဂျူးလူမျိုးတန်းကျော်အသက်ခံခဲ့ရတဲ့ပိုလန်နိုင်ငံကအော့ရှဝစ်နာဇီအကျဉ်းစခန်းပြန်လည်လွတ်မြောက်ခဲ့တဲ့85နှစ်မြောက်နှစ်ပတ်လည်အထိမ်းအမှတ်အခမ်းအနားကိုအော့ရှဝစ်ဘီကာနူးကထိမ်းအမှတ်ပြတိုင်းနဲ့ကမ္ဘာအနှံ့မှာဇန်နဝါရီ29ရက်နေ့ကျင်းပသွားဖို့ရှိပါတယ်အခမ်းအနားမှာနိုင်ငံပေါင်း90ကျော်ကကိုယ်စားလှယ်တွေနဲ့အစုလိုက်အပြုံလိုက်တပ်ဖြတ်ခံရမှုအတွင်အသက်မသေးလွတ်မြောက်ခဲ့တဲ့ဂျူးတွေစုဝေးတက်ရောက်မှာပါအော့ရှဝစ်အကျဉ်းစခန်းလွတ်မြောက်ခဲ့တဲ့နှစ်ပတ်လည်အထိမ်းအမှတ်ပွဲမှာအသက်မသေးလွတ်မြောက်ခဲ့သူတွေကသူတို့ရဲ့အတွေ့အကြုံတွေကိုမျှဝေမှာဖြစ်ပါတယ်။ဂျာမနီနိုင်ငံအက်ဆန်မြို့မှာတော့ဂျူးတွေအစုလိုက်ပြုံလိုက်တပ်ဖြတ်ခံခဲ့ရတဲ့ Holocaust အောက်မေ့ပွဲအဖြစ်အသက်ရှင်လွတ်မြောက်သူတွေရဲ့ပုံတွေကိုဓာတ်ပုံပြပွဲမှာခင်းကျင်းပြသထားပါတယ်။နာဇီအကျဉ်းစခန်းမှာထိမ့်သိမ်းခံခဲ့ရမှုတဲ့အကျဉ်းသားအတော်များများသူတို့ရဲ့မိသားစုဆွေမျိုးတွေနဲ့ပြန်ပြီးတော့မဆက်ဆက်နိုင်သေးပါဘူး။ဒါကြောင့် Sham Olem အောက်မေ့ပွဲစင်တာကသိပ္ပံပညာရှင်တွေကတော့လူနာရဲ့မျက်နှာကိုဖတ်နိုင်တဲ့ခင်မီနီးပညာသုံးမျိုးသူတို့ကိုကူညီဖို့ကြိုးစားနေပါတယ်။အော့ရှဝစ်နာဇီအကျဉ်းစခန်းပြန်လည်လွတ်မြောက်ခဲ့တာ85နှစ်ရှိပြီဖြစ်တဲ့အတွက်ဒီနှစ်နှစ်ပတ်လည်အထိမ်းအမှတ်ဟာအသက်မသေးကျန်သူတွေအများဆုံးလာရောက်စုဝေးတဲ့နှစ်လည်းဖြစ်လာနိုင်ပါတယ
်။တနင်္ဂနွေနေ့ညနေခင်းထိတ်တဲရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မတ်မြသတင်းအောင်တို့ပြောပြပေးခဲ့ကြတာပါရှင်။အခုဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာလေးထဲမှာတော့ရခိုင်ပြည်နယ်ထဲကစစ်ပေးရှောင်စခန်းတွေရဲ့လုံခြုံစိတ်ချရမှုအခြေအနေကိုကြည့်ကြရမှာပါ။ရခိုင်ပြည်နယ်မြေပုံမြို့နယ်ထဲကစညင်းစစ်ပေးရှောင်စခန်းကိုမနေ့ညကစစ်တပ်ကလက်နက်အင်အား3ဝင်ရောက်ဖျက်ဆီးပြီးစစ်ပေးဒုက္ခသည်တွေကိုနေခွင့်မပေးဘဲလုံခြုံရေးတင်းကျပ်ထားတယ်လို့မြေပုံမြို့နယ်လွှတ်တော်ကိုယ်စားလှယ်ကပြောပါရတယ်။တိုက်ပွဲတွေပြင်းထန်နေစေရခိုင်ပြည်နယ်ထဲကစေမြို့နယ်မှာဒုက္ခသည်စခန်း60ကျော်ရှိလာနေပြီးဒုက္ခသည်ဥယျာဉ်ကလည်း 36,000 ကျော်ဖြစ်နေပါပြီ။စားနပ်ရိက္ခာနဲ့နေစရာအခက်အခဲဖြစ်နေတဲ့ဒုက္ခသည်တွေအတွက်အထူးသဖြင့်အသက်အန္တရာယ်လုံခြုံမှုမရှိတဲ့အခြေအနေဟာအတော်ဆိုးရိမ်စရာဖြစ်လာနေတဲ့အကြောင်းကုညီကယ်ဆယ်ပေးနေသူတွေကပြောကြပါတယ်။ဒီအကြောင်းမတ်စုမွန်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်။
ရခိုင်ပြည်နယ်ထဲမှာရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA နဲ့အစိုးရစစ်တပ်တို့ကြားတိုက်ပွဲတွေအပြင်းထန်ဖြစ်ပွားလာခဲ့တာတစ်နှစ်ကျော်ကြာလာပြီဖြစ်ပါတယ်။ဒီလိုမျိုးပြင်းထန်တဲ့တိုက်ပွဲတွေကြောင့်အသက်ဘေးလူပြေးခဲ့ရတဲ့စစ်ဘေးဆစ်ဆောင်ဒုက္ခသည်ကတသိန်းကျော်အထိရှိလာနေပြီးတော့ဒီစစ်ဘေးပြိပခတွေအတွင်းမှာမတင်ကားမှုတွေနဲ့အပြန်အလှန်ဖမ်းဆီးနေတာတွေရှိပါတယ်။ဒါကြောင့်မို့လို့ရသားပြည်သူတွေအတွက်ဆူဆူဝါးဝါးလုံခြုံမှုမဲ့နေတဲ့အနေထားပါ။တိုက်ပွဲတွေပြင်းထန်နေစေဖြစ်လို့ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရပေမဲ့စစ်ဆောင်ပြည်သူတွေကိုအာဏာပိုင်စစ်တပ်ဘက်ကလက်နက်အင်အားသုံးဝင်ရောက်စီးနင်းပြီးဒုက္ခသည်တွေကိုနေခွင့်မပေးဘဲနှင်ထုတ်တဲ့ဖြစ်ရပ်မနေ့ဇန်နဝါရီလ25ရက်နေ့ညကမြေပုံမြို့နယ်စစ်ရင်းကဒုက္ခသည်စခန်းတစ်ခုမှာဖြစ်ပွားခဲ့တယ်လို့မြေပုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေးတန်းကပြောပြပါရတယ
်။မနေ့ညပေါ့25ရက်နေ့ည7:00လောက်မှာတပ်မတော်စစ်ကြောင်းတစ်ခုကဝင်လာပြီးတော့တနက်ပြစ်ပေါက်ပြီးတော့ဝင်လာတယ်လို့ပြောတယ်အပြီးတော့အဲ့မရွာသားတွေကိုစုခိုင်းတယ်ပေါ့နော်။တနည်းအားမစုခိုင်းနဲ့။အပြီးတော့တဲတွေကိုချက်တယ်။အဲမီးရှို့ရယ်။အဲနောက်ပြီးတော့ရွာသားတွေကိုဒီမှာမမြင်သင့်ဘူး။ဒီနေရာမှာစခန်းချရမယ့်နေရာမဟုတ်ဘူး။အဲ့ဆိုတွေ့ရင်ဘာလို့မညာလို့မလဲဆိုပြီးတော့ချင်းချောက်ပြီးတော့ပြောတယ်လူ။အဲအဲဒီလိုဘက်ကရွာသားတွေကကျွန်တော်ကိုပြင်းပြရအောင်ရနော်။အဲသူတို့ကလည်းဘယ်နှဘက်ကြားမှာမြေစာပြီးဖြစ်နေတဲ့ဒုက္ခတွေတွေကပြည့်စရာလည်းမြေမရှိတော့ဘူး။ကျွန်တော်တို့ဒုက္ခရောက်နေကြတယ်ကမပြည့်မစုံနဲ့။အဲလိုရှင်ဒီမှာဒီလိုဖြစ်တာကတော့ကျွန်တော်တို့ရုပ်ဆိုးအကျဉ်းတန်တယ်လို့ကျွန်တော်မြင်တယ်။တော်ဝမဲ့လို့မြင်တယ်တော်ဝရှိရဲ့တက်မတော်ကိုယ်တိုင်ကအဲ့ဒီအနိဋ္ဌာယုံဖြစ်အောင်ပုံဖော်နေတယ်ဒုက္ခရောက်အောင်ကြိုးစားနေတယ်ဆိုတဲ့သဘောမျိုးဟိုကျွန်တော်မြင်ရတာပေါ့နော်အဲ့အဲ့လိုမျိုးကမဖြစ်သင့်ဘူးလို့ကျွန်တော်တို့ဘက်ကတော့အသုံးတက်ပါတယ်ခင်ဗျာနော
်မြေပုံမြို့နယ်စညင်းဒုက္ခသည်စခန်းတာဝန်ခံကိုမိုးဒီကလည်းစခန်းတာဝန်ခံဖြစ်တဲ့သူကိုစစ်တပ်တာဝန်ရှိတဲ့သူတွေဘက်ကမေးမြန်းစစ်ဆေးမှုတွေနဲ့စခန်းကိုမီးရှို့ဖျက်ဆီးသွားတဲ့အနေအထားအခုလို VOA မြန်မာပိုင်းကိုပြောပြပါဗျ။
ည7နာရီဝန်းကျင်လောက်မှာအဲ့ဒီဗမာစစ်ကြောင်းကနေပြီးတော့ဝင်လာတဲ့ခါကျအဲ့ဒီစခန်းနဲ့တဖာလုံးလောက်ကလေးကသူတို့ဟာတင်းနဲ့တကောရမ်းဖောက်ပြီးတော့ပြစ်ဖောက်ပြီးတော့ဝင်လာတယ်။အင်အားကတော့200နီးပါးလောက်ရှိပါတယ်ခင်ဗျ။ အဲ့ဒါနဲ့နေပြီးတော့ကျွန်တော်တို့ဒီကနေပြီးတော့ကျွန်တော်တို့စခန်းကိုဝင်လာတယ်ကျွန်တော်ကနေပြီးတော့အဲ့မှာရုံးခန်းမှာနေပြီးတော့ကျွန်တော်ကအိုက်နေတယ်ခင်ဗျအဲ့ဒါကိုကျွန်တော်နှိုးတယ်ဆိုင်လူထထထဆိုလို့ကျွန်တော်ကိုခိုးပြီးတော့ပြင်းကိုထုတ်လာတယ်ခင်ဗျအဲ့ဒါနေပြီးတော့ကျွန်တော်နေပြီးတော့အဲ့ရုံးခန်းထဲမှာထိုင်နေတော့ဒူးထောက်ပြီးတော့ထိုင်နေတော့ကျွန်တော်အဲ့နောက်ဒီဘက်ကိုလာဆောင်ပြီးတော့ကျွန်တော်ဆေးပြီးတော့ခေါ်တယ်အဲ့ဒီအချိန်မှာစခန်းယာယီစောက်ထားတဲ့အဲ့ဒီကိစ္စစခန်းထဲမှာရှိတဲ့လူတွေကိုဆွေးထုတ်တယ်ပြီးတော့အဲ့လိုဆွေးထုတ်ပြီးတော့ကျွန်တော်နဲ့တူတူအဲ့မှာတပုံနဲ့ထားတယ်ပြီးတော့အဲ့စစ်တပ်ကနေပြီးတော့ဝိုင်းပြီးတော့အပေါ်တင်လာထောင်ပြီးပြစ်တယ်အဲ့လိုပြစ်တော့ကျွန်တော်ကနေပြီးတော့အဲ့မှာသူကဘာပြောလဲဆိုတော့ကျွန်တော်ကိုပြောတယ်ခင်ဗျာအော်မင်းတို့ဒီညမှာနေတယ်နင်းတော့သူကနေခွင့်ပေးတာလေမင်းတို့ဒီညမှာနေလို့မရဘူးမင်းတို့ဒီမနေ့ပြန်ဒီညမှာမြင်လို့ရှိရင်မင်းတို့အကုန်လုံးပိုက်တက်ပလိုက်မယ်အဲ့လိုဆိုပြီးတော့ပြောတယ်အဲ့တော့ကျွန်တော်တို့အခုဒီမှာအရင်ကဆိုရင်ကျွန်တော်တို့လူအင်းလူကနေပြီးတော့900လောက်ရှိရတာဆက်ပြီးတက်ခွက်တယ်အခုအဲ့လိုသူတို့ကပြောတော့ကြောက်ကြောက်ပြီးတော့ထွက်ပြေးသွားတဲ့သူတွေရှိတယ်သူတို့ဖြည့်ဆည်းသွားတာတော့ဗာလဲဖြည့်ဆည်းသွားလဲဆိုတော့ယာယီတဲသုံးလုံးကိုသူတို့အကုန်လုံးဖြည့်ဆည်းပလိုက်တယ်ခင်ဗျာပြီးတော့အဲ့မှာယာယီတဲမှာမိုးထားတဲ့အဲ့ဒီအမှုကားတော့သူတို့အဆွဲပြီးတော့ကားလိုက်မှပြီးမှသူတို့မီးရှို့လိုက်တာပြအခုတည်းကြီးအဲ့ဒီမီးရှို့ထားတဲ့ဟာရှိပါသေးတယ်ဒီအနိနာမှာတိတ်ပွေးတဲ့ဖြစ်လို့ကျွန်တော်တို့ရောမီးခိုအားထားပြီးတော့လာတာအဲ့ဒါကိုသူကအဲ့လိုမျိုးလာပြီးတော့ချင်းချောက်တယ်ဆိုတော့ဒါကတော့ကျွန်တော်အမြင်ပြောရရင်အကြမ်းဖက်ဆန်တယ်လို့ပြောချင်တယ်ခင်ဗျဟုတ
်စနေမှာဖြစ်ခဲ့တဲ့စနေညကဖြစ်ရတဲ့ပတ်သက်လို့ဒီကနေ့တနင်္ဂနွေနေ့မှာတက်မတော်ပြောရေးဆိုခွင့်ရှိသူတွေကို VOA ကဆက်သွယ်မေးမြန်းမိမယ်ဆက်သွယ်လို့မရပါဘူး။ရခိုင်ပြည်နယ်အတွင်းကဆစ်ဖြစ်နေတဲ့မြို့နယ်10မြို့နယ်ကစခန်း90ကျော်ကဒုက္ခသည်တသိန်းကျော်ရဲ့လက်ရှိရင်ဆိုင်နေရတဲ့အနေအထားဒုက္ခသည်တွေရဲ့အသက်အန္တရာယ်လုံခြုံရေးစိုးရိမ်နေရတဲ့အခြေအနေတွေကိုတော့ဆစ်ပြေးဒုက္ခသည်တွေကိုကူညီဆောင်ရွက်ပေးနေတဲ့ရခိုင်တိုင်းရင်းသားမြို့နယ်များအစည်းအရုံးကကိုစောစောထွန်းကအခုလိုပြောပြပါဗျ။
ကျွန်တော်တို့စင်ငါရဲ့နေ့အထီကောင်းစုရရှိတဲ့စင်ကတော့စင်အရကတော့တသိန်းနဲ့6000နဲ့6000ဖြစ်ပါတယ်အဲတိုက်ပွဲတွေလည်းချိလေးချိတာရှိရယ်နောက်ပြီးတော့နှစ်ဖက်စစ်ကြောင်းတွေကလည်းပဲမကြာခဏစစ်ကြောင်းလှချတာစီးရီလှချမှုတွေရှိသေးနေရတယ်မှာကြတော့သူတွေကတော်တော်လေးကိုစိုးတဆင်းနေကြရပါတယ်သူတို့ကတာဝန်နေရကလည်းပဲထပ်ဖက်ကိုညီမအပြည့်စုံမရတဲ့အခါမှာသူတို့ကနှိမ့်ဆက်ရမှာငါချာနှိမ့်ချာချားတာတွေရှိတယ်ထိမ့်ချာတာတွေရှိတယ်ဒီခါတွေမှာကြတော့ဟိုဒီမကြခဏဆိုလိုပဲတင်းမတော်ဖက်ကပြန်လဲဖက်စီတာတို့တဖဲနဲ့ကကြေကနေပြီးတော့မှဟိုခွန်ယူတော့တာတို့ဒီလိုမျိုးကြနေရပါလေကျွန်တော်တို့အဲနောက်ပြီးတော့တခါဒီမိုင်းခွေတာပေါ့နော်မကြကြနေရပါလေဆိုတော့ဟိုပြည်သူလူထုရဲ့လုံခြုံမှုကတော့တော်တော်လေးကိုအားနည်းနေတဲ့အခြေအနေမှာရှိနေပါလေ
စစ်ပွဲကြောင့်အသက်လူပြေးနေရတဲ့အချိန်အခုလိုလုံခြုံမှုမဲ့နေတဲ့အနေအထားတွေပေါ်မှာတော့ရခိုင်ပြည်နယ်တွင်းကပြည်သူတွေအတွက်နိုင်ငံသားတို့အတွက်လုံခြုံရေးအကာအကွယ်ပေးပါလို့အစိုးရတာဝန်ရှိတဲ့သူတွေကိုလွှတ်တော်ကိုယ်စားလှယ်တွေနဲ့ကူညီကယ်ဆယ်ပေးနေသူတွေကတောင်းဆိုနေခြင်းလည်းဖြစ်ပါတယ်ပြည်ရင်းမြန်မာပိုင်းအစီအစဉ်ရဲ့အရင်ကမိုဘိုင်းအက်ပ်ကိုဇန်နဝါရီလကစပြီးတော့ရပ်ဆိုင်းတော့မှာဖြစ်ပါတယ်။ပြည်ရင်းမြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်ဖို့ VOA Mobile App အသစ်ကိုစမတ်ဖုန်းတွေမှာဒေါင်းလုဒ်ယူနိုင်ပါတယ်။ Apple နဲ့ Android ဖုန်းနှမျိုးစလုံးအတွက်သက်ဆိုင်ရာ App Store မှာတင်ထားပါတယ်။ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store မှာ VOA Bambi ဆိုတဲ့ App ကိုဒေါင်းလုဒ်လုပ်နိုင်ပါတယ်။ပြည်မြမာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်။ဒီ application ကနေပြီးတော့ VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတွားပြီးတော့နားဆင်ဖတ်ရှုနိုင်ပါတယ်ရှင
်။ VOA ရဲ့တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုထိုင်းမြန်မာနယ်စပ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုရှိမရှိစစ်ဆေးနေတယ်ဆိုတာကိုပြောပြပါမယ်။ထိုင်းမြန်မာနယ်စပ်မဲဆောက်မြဝတီနှစ်နိုင်ငံချစ်ကြည်တရာမှာဝင်ထွက်နေကြတဲ့တရုတ်နိုင်ငံသားတွေအပါအဝင်နိုင်ငံခြားသားတွေကိုကိုရိုနာဗိုင်းရပ်စ်ကြီးမရှိဒီကနေ့ဇန်နဝါရီလ26ရက်နေ့ကစပြီးတော့စစ်ဆေးနေပါပြီ။ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်တွင်းမှာရွှေကုတ်ကိုမြို့ကိုတိစောက်နေပြီးအဲ့ဒီမှာနိုင်ငံခြားသားတရုတ်နိုင်ငံသားတွေအများပြားဝင်ထွက်နေတာကြောင့်လည်းအခုလိုအဓိကထားစစ်ဆေးနေတာလို့သိရပါတယ်။ VOA ထိုင်းအခြေစိုက်သတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင်
။တရုတ်ပြည်ကနေစတင်ကူးစက်လာတဲ့ဝူဟန်ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်ခံရသူတိုးလာနေတဲ့ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်မပြတ်ပွားရေးလုပ်ငန်းတွေကိုအရေးပေါ်လှုပ်ဆောင်နေတာပါဒီကနေ့မနက်ပိုင်းကစတင်ပြီးမဲဆောက်မြို့ထက်ဆိုင်လူဝက်ကထိုင်းမြန်မာချစ်ကြည်ရေးတံတားအမှတ်1မှာစစ်ဆင်မှုနဲ့ကာကွယ်ရေးပညာပေးရေးလုပ်ငန်းတွေကိုကျမရေးဝန်ထမ်းတွေကလှုပ်ဆောင်ပေးနေပါတယ်ထိုင်းမြန်မာနယ်စပ်ကမြန်မာအလုံသမားရေးလှုပ်ဆောင်နေတဲ့မြန်မာပြည်ရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကတော့အခုလိုပြောပြပါတယ
်ထိုင်းမကျန်းမဲဆောက်နဲ့မြန်မာပြည်ကမြောက်ပြည်မှာဒီကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကနေပြီးတော့တရုတ်ပြည်ဝူဟန်မြို့မှာဖြစ်တဲ့ဗိုင်းရပ်စ်ပိုးတစ်မျိုးကြောင့်လူအသက်ဆုံးရှုံးမှုတွေဖြစ်ပေါ်လာတဲ့ပတ်သက်ပြီးတော့ဆွေးနွေးပူးပါမှုတွေဖြစ်ပြီးတော့ အဲ့ပြည်နိုင်ငံသားတွေကိုပြည်ပြလာတဲ့ပြည်ကဘာလက်ခီးသွားဧည့်သည်တွေကိုစစ်ဆေးမှုတွေလုပ်နေအထူးသဖြင့်ထိုင်းမြန်မာနှစ်နိုင်ငံချစ်ပြည်တရားဖြစ်တဲ့အမတ်တဲ့ချစ်ပြည်တရားနဲ့မြောက်ပြည်မြို့မှာရှိတဲ့ပြည်သူမျိုးတွေအစားအသောက်ဆိုင်လုပ်ငန်းတွေကိုလိုက်လံစစ်ဆေးတာ
ထိုင်းမြန်မာနယ်စပ်မှာတော့ဝူဟန်ကိုရိုနာဗိုင်းရပ်စ်ရှိသူတွေမတွေ့ရသေးပေမဲ့ထိုင်းအစိုးရအနေနဲ့ရောဂါမပြတ်ပွားလာအောင်နယ်စပ်ဒေသတွေမှာအထူးစစ်ဆေးရေးနေရာတွေထားရှိပြီးစစ်ဆေးနေကြောင်းမဲဆောက်မြို့ကိုဒီကနေ့ရောက်ရှိလာတဲ့ထိုင်းကျန်းမာရေးဒုဝန်ကြီးဒေါက်တာစချစ်ကအခုလိုပြောဆိုသွားပါတယ်ထိုင်းနိုင်ငံဟာကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးပေါ်ဆမနေပဲယောဂတိုက်ဖြည့်ရေးလုပ်ငန်းတွေကိုအရေးပေါ်လှုပ်ဆောင်နေတာပါအထူးသဖြင့်ထိုင်းမြန်မာနယ်စပ်ကိုဝင်ရောက်လာတဲ့တရုတ်နိုင်ငံသားတွေကိုကျန်းမာရေးစစ်ဆေးပေးတဲ့ဝန်ဆောင်မှုတွေလုပ်ပေးနေပါတယ်ဆိုပြီးမဲဆောက်မြို့ကိုရောက်ရှိလာတဲ့ကျန်းမာရေးဒုဝန်ကြီးကထုတ်ဖော်ပြောဆိုသွားပါတယ်အထူးသဖြင့်တရုတ်နှစ်တကူကာလမှာထိုင်းနယ်စပ်ကနေမြန်မာနိုင်ငံဘက်ကိုကူးသွားမဲ့တရုတ်နိုင်ငံသားတွေနဲ့ကဘာလက်ခီးသွားတွေသာမကမြန်မာနိုင်ငံသားတွေကိုပါလဝကစစ်ဆေးရေးဂိတ်မှာတက်ဆင်ထားတဲ့အပူချိန်နိုင်ကရိယာစကင်ဖက်စစ်ဆေးရေးဆက်တွေနဲ့စစ်ဆေးနေပါတယ်။နှာခေါင်းနဲ့ပါးစပ်မှာအကာအကွယ်တွေသုံးဖို့လက်သန့်စင်တဲ့ဆေးတွေကိုသုံးကြဖို့နဲ့ဝူဟန်ကိုရိုနာဗိုင်းရပ်စ်ရောဂါပညာပေးစာတမ်းတွေကိုထိုင်းကျန်းမာရေးဝန်ထမ်းတွေကတရုတ်နဲ့ထိုင်းဘာသာနှစ်မျိုးနဲ့ဖြန့်ဝေနေကြပါတယ်ရှင်။
မအေးမှာပြောပြခဲ့တာပါရှင်အခုတဘာဝပတ်ဝန်းကျင်ထိတ်သိမ်းရေးအကြောင်းကိုပြောပြပေးပါဦးမယ်ပလတ်စတစ်မိုက်တွေနဲ့ကမ္ဘာ့သမုဒ္ဒရာရေတုကိုအများဆုံးညှဉ်းနှံစေတဲ့နိုင်ငံတွေထဲမှာအရှေ့တောင်အာရှနိုင်ငံတွေကအဓိကပါနေတဲ့အကြောင်းကမ္ဘာ့ကုလသမဂ္ဂအဖွဲ့အစည်းရဲ့မနှစ်နှောင်းပိုင်းကထုတ်ပြန်တဲ့အစီရင်ခံစာမှာပြောထားပါဗျ။မြန်မာအိမ်နီးချင်းထိုင်းနဲ့တရုတ်နိုင်ငံတွေမှာတော့ပလတ်စတစ်မိုက်လျှော့ချရေးလှုပ်ရှားမှုအဖြစ်ပလတ်စတစ်ပစ္စည်းတချို့သုံးစွဲမှုနဲ့ထုတ်လုပ်မှုတွေကိုဒီနှစ်အစမှာပဲကန့်သတ်ထားပါဗျ။မြန်မာနိုင်ငံမှာရောပလတ်စတစ်သုံးစွဲမှုနဲ့ပတ်သက်လို့ဘယ်တိုင်းတားထီလောက်ကိုင်းနေသလဲလူမှုရဲ့ပူပေါင်းပါဝင်မှုဘယ်လောက်ရှိသလဲဆိုတာကိုနှမ်းလောင်ကစူးစီးတင်ပြထားပါဗျ။
ကမ္ဘာနိုင်ငံတွေလိုပဲမြန်မာနိုင်ငံမှာလည်းပလတ်စတစ်အမိုက်ပြဿနာကြီးထွားလာနေတဲ့အတွက်လူမှုအဖွဲ့အစည်းတချို့အပြင်ပုဂ္ဂလိကကဏ္ဍကပါတနိုင်တစ်ပိုင်းအားနဲ့တအားတမျှလိုက်ပြီးတော့ဖြေရှင်းပေးနေပါတယ်။အမိုက်ကင်းပြီးတန်ရှင်းသားရလာပါစေရေးရွယ်ချက်နဲ့မြန်မာနိုင်ငံမျိုးကြီးအတော်များများမှာအမိုက်ကောက်ယူလှုပ်ရှားမှုတွေလုပ်နေကြတဲ့အဖွဲ့ထဲမှာ Clean ရန်ကုန်အဖွဲ့ကကိုစရာထွန်းကအမိုက်ပြဿနာနဲ့ပတ်သက်လို့လူမှုရဲ့ပါဝင်မှုကိုအခုလိုရှင်းပြပါတယ်။
ဒီရန်ကုန်မှာဆိုရင်ဒီတစ်ခုကြီးရွာတွေမှာလည်းဒီမြေခဲတွေချောင်းတွေတော့အများပြစ်တာလေးရှိသေးတယ်။ကျွန်တော်တို့ဒီတစ်ခုကြီးရွာတွေမှာပတ်သက်ပြီးတော့ကျွန်တော်ဒီအမိုက်နဲ့ပတ်သက်ပြီးတော့ဒီကြီးရွာတွေအထူးအကျဉ်းလိုက်ပြီးတော့အပြည့်အညာလိုမျိုးလုံးဝလည်းရရှိပါတယ်။ဒီပုံမျိုးတွေတိုင်းကြီးအနေနဲ့ကတော့အစားအသောက်ပုံစံမျိုးတော့တိတ်မရှိဘူးနော်။နည်းတယ်လေ။ဒီကစိတ်ရတဲ့လေတူရတဲ့ဒီသက်တာတွေဆိုတော့အားလုံးပဲလေဒီတိုင်းကြီးကြတာလေ။အဲလိုမျိုးဆိုကျွန်တော်တို့ကဒီရွာတွေဝက်ဆင်းကြရဒီအဒီရောက်အော်ဒီနော်ဟောကြတာကအဲ့ဒါတော့ဆော့တော့ဟိုအင်းလေးရဆင်းပြီးဟိုအဲ့ဒီအဓိကလုပ်ပြီးတာ
မြမအိနေချင်းထိုင်းအင်ဒိုနီးရှားနဲ့မလေးရှားနိုင်ငံတွေမှာတော့ပလတ်စတစ်ကြောင့်ရင်းနေတဲ့သတ္တဝါတွေအပေါ်ဘလို့အနည်းငယ်မျိုးကြောက်ရွံ့နိုင်တယ်လဲဆိုတဲ့အသိပညာပေးမှုတွေကိုမနစ်ကစားပြီးတော့ကြည်ကြဲပြင်းပြလှုပ်ဆောင်လာတယ်လို့လူမှုကွန်ရက်ဆက်မျက်နှာကနေစီယုံလှုံ့ဆော်မှုတွေကြောင့်လဲလူတွေရဲ့စိတ်ပါဝင်စားမှုနဲ့ပူပေါင်းပါဝင်မှုတွေရခဲ့တဲ့အတွက်နိုင်ငံတော်ပလတ်စတစ်သုံးစွဲမှုတိတိတသားကျဆင်းသွားပါတယ်မြန်မာနိုင်ငံကအစိုးရမဟုတ်တဲ့အဖွဲ့အစည်း NGO တွေနဲ့ကုမ္ပဏီအတိုင်းဝိုင်းမှာတော့ပလတ်စတစ်သုံးစွဲမှုလျှော့ချရေးအသိပညာပေးတာတွေပူပေါင်းပါဝင်မှုတွေရှိပေမဲ့လို့ကျေးရွာနဲ့တာမန်လှည့်လုပ်လက်စားပြည်သူတွေအနေနဲ့ကတော့ပလတ်စတစ်အစားထိုးသုံးရမယ့်ပစ္စည်းတွေမရှိတာမသိနားမလည်တာမျိုးတွေရှိနေသေးတယ်လို့လှုပ်ရှားတက်ကြွသူတွေကပြောပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့လူလူကကြည်ကြဲပြင်းပြပါဝင်လာဖို့ကိုစရာထွန်းကအခုလိုတိုက်တွန်းပါတယ်
ဟုတ်အဓိကတော့ကျွန်တော်တို့ကဒီကြာတန်းထားတဲ့ဥပဒေတွေကိုအစီအစဉ်လေးများပြည်အောင်လို့ကျွန်တော်ကဆောင်ရွက်တင်တယ်အစိုးရဌာနအနေနဲ့ပေါ့နော်ကျွန်တော်တို့ဒီပြမအစီအစဉ်အနေနဲ့ရတယ်ဒီလူတွေကိုတွားပြီးတော့အဲဒီကွန်ဆင်းပြီးဆောင်ရွက်တင်ရလေလုပ်တင်ရတယ်ကျွန်တော်တို့ကဒီကဒီအစိုးရတစ်ခုရဲ့ဆောင်ရွက်နေတဲ့နေရာကိုဒီလူတွေဒီကအစီအစဉ်တွေဆောင်ရွက်နေတဲ့နေရာကိုအဲဒီတဘောဆောင်တင်တာပဲ
တရုတ်နဲ့ထိုင်းနိုင်ငံကဈေးဝယ်ဆန္ဒကြီးတွေမှာတော့ပလတ်စတစ်အိတ်အစားထိုးအဖြစ်ပြန်သုံးလို့ရတဲ့အဝတ်နဲ့ချုပ်ထားတဲ့အိတ်တွေဆွေးမြည်လွယ်တဲ့ပစ္စည်းတွေနဲ့လှုပ်ထားတဲ့ဈေးဝယ်အိတ်တွေကိုထားပေးပါတယ်။အမေရိကန်နဲ့ဗြိတိန်လိုနိုင်ငံကြီးတွေအပါအဝင်နိုင်ငံတချို့မှာတော့ဈေးဝယ်သူတွေကိုပလတ်စတစ်အိတ်ဖို့ကောက်တဲ့နေတုံပါတယ်။မြန်မာနိုင်ငံကဈေးဝယ်ဆန္ဒတွေမှာတော့ပလတ်စတစ်အိတ်ဖို့ကောက်ယူရမျိုးမတွေ့ရဘူးလို့ရန်ကုန်မြို့ခံမချွချွလင်းကပြောပါတယ်။မန္တလေးမြို့ကစားတောက်ဆိုင်နဲ့ကော်ဖီဆိုင်တွေမှာလဲပလတ်စတစ်အစားထိုးအဖြစ်ဖော့ဘူးတွေပလတ်စတစ်အိတ်တွေနေရာမှာစက်ကူဘူးတွေနေရာယူလာတယ်လို့မန္တလေးမြို့ခံအိမ်ရှင်မတူဖြစ်တဲ့နန်းတင်တဲ့အောင်ကပြောပါတယ်။ဒီလိုခ
ေတ်ဆိုင်နေကြတယ်ဆိုတော့တော်တော်များများစားတောက်ဆိုင်တွေကဟိုစက်ကူဘူးတွေနေပဲတုံးနေကြတာလေ။အဲ့ဒါတော့ဖျောင်းလဲနေတာပေါ့။မုံတွေပါခဲလာရင်ရဟိုကလေ။စက်ကူဘူးတွေနေပဲခဲရောတာဆိုတာလေ။အဲ့တော့အဲ့ကော်ဖီဆိုင်လေလက်ဖက်ရည်ပါရှယ်ကုန်ကစက်ကူဘူးတွေနေရော အဲ့ဒါတော့ဖြစ်ပေါ်တယ်အဲ့ဒါတော့လူကြီးကလည်းဟိုပလတ်စတစ်နဲ့ခြေတောင်ကြီးကစားတဲ့လိုဘောင်းလို့ညာလို့အဲ့လိုမျိုးတွေလည်းအဆင်မပြေလာကြဘယ်လိုဖြစ်မှာပေါ့
နေ့တူဝါရက်ွက်ထဲမှာဈေးဝယ်ကြတဲ့အင်ရှင်မတွေအနေနဲ့ကတော့အသားငါးလိုညှီးပြီးတော့ဆူဆွတ်တဲ့ဟင်းချက်ဆရာတွေကတော့ပလတ်စတစ်အိတ်တွေနဲ့ပဲထည့်နေရသေးတယ်လို့ပြောပါတယ်။အမိုက်သိမ်းဆီးမှုစနစ်တကျမရှိတဲ့မြန်မာနိုင်ငံမှာနှစ်စဉ်အမိုက်တန်းချိန်ဘယ်လောက်ထွက်တယ်လဲဆိုတာမသိနိုင်သလိုအမိုက်တွေကိုလည်းအဆင်ပြေသလိုစွန့်ပစ်နေကြတာပါ။အဲ့ဒီအမိုက်တွေကမိုးရေနဲ့အတူပင်လယ်သမုဒ္ဒရာထဲကိုဈေးဝင်သွားတာပါ။ကမ္ဘာပင်လယ်သမုဒ္ဒရာတွေထက်ကိုအဲ့ဒီလိုနီလန်ပေါင်းစုံနဲ့ရောက်လာတဲ့ပလတ်စတစ်အမိုက်တွေရဲ့ပေါင်းစုံရဲ့ပမာဏတဝက်ကျော်ဟာတရုတ်နိုင်ငံအပါအဝင်အင်ဒိုနီးရှား၊ဖိလစ်ပိုင်၊ဗီယက်နမ်နဲ့ထိုင်းနိုင်ငံတွေကဖြစ်ပါတယ်။အချိန်ဟုန်းနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်လာနေတဲ့တရုတ်နိုင်ငံရဲ့စားသုံးသူတွေကြောင့်လဲစွန့်ပစ်အမိုက်ပြဿနာတွေကထင်မှန်မထားနိုင်လောက်အောင်ကြီးမားလာတာပါ။2018ခုနှစ်အတွင်းတရုတ်နိုင်ငံမှာစွန့်ပစ်အမိုက်တန်ချိန်သန်းပေါင်း210အထိရှိခဲ့တယ်လို့ကမ္ဘာ့ဘဏ်ကပြောပါတယ်။ဒီနှုန်းနဲ့ဆိုရင်တော့2030ခုနှစ်အရောက်မှာတရုတ်နိုင်ငံတွေကနှစ်စဉ်အမိုက်တန်ချိန်သန်း900လောက်ထွက်မဲ့သဘောပါလူရေ640တန်းကျော်ရှိတဲ့အရှိတောင်အာရှဆယ်နိုင်ငံတွေကမြန်မာနိုင်ငံအပါအဝင်နိုင်ငံအတော်များများမှာအမိုက်တွေကိုစနစ်တကျမျိုးစာခွဲပြီးတော့စွန့်ပစ်တဲ့စနစ်ကောင်းကောင်းမရှိကြသေးပါဘူးတိုးပွားလာတဲ့လူရေနဲ့အတူဝဲလို့အားတွေပါမြင့်တက်လာခဲ့တဲ့အတွက်အဲ့ဒီကထွက်လာမဲ့ပလတ်စတစ်အမိုက်တွေကြောင့်ရေနေသတ္တဝါအပါအဝင်သဘာဝပတ်ဝန်းကျင်အပေါ်ထိခိုက်မဲ့အရေးရင်လေးစရာပါတစ်ကမ္ဘာလုံးနဲ့ဆိုင်တဲ့ဒီပြဿနာကိုကင်တွယ်ဖို့ဆိုရင်တော့အရှိတောင်အာရှဒေသတစ်ခုလုံးအတွက်သက်ရောက်စေမဲ့ပလတ်စတစ်နဲ့ပလတ်စတစ်ထုတ်ပိုးပစ္စည်းတွေနဲ့ပတ်သက်တဲ့မူဝါဒတွေကိုချမှတ်ဖို့လိုအပ်တယ်လို့သဘာဝပတ်ဝန်းကျင်ဆိုင်ရာကုလသမဂ္ဂအဖွဲ့အစည်း UNFP ကတိုက်တွန်းပြောကြားထားပါတယ်ရှင်
။နားလောက်ပြောပြသွားတာပါရှင်။နောက်နှစ်နာရီကြာမှထုတ်လွှင့်ပေးမယ့်ညပိုင်းစီစဉ်မှုတွေမှာတော့မြန်မာဒီမိုကရေစီရည်စွယ်နှွေးခမ်းပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်ကပေးစာနဲ့ထူးခြားစံပြသတင်းများအစီအစဉ်တွေကိုနားဆင်နိုင်ပါတယ်။လိုင်းဒိုမီတာ2532.50လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့သတင်းချင်းချုပ်ကိုကိုရနိုင်ကပြောပြပေးပါဦးမယ်ရှင
်။ဒီနိုင်ငံမှာကိုရိုနာဗိုင်းရပ်စ်လို့ခေါ်တဲ့ကူးစက်ရောဂါကြောင့်အခုဆိုရင်တည်ဆုံးသူအရေအတွက်ဟာ56ယောက်ရှိသွားခဲ့ပြီဖြစ်တယ်လို့တရုတ်အာဏာပိုင်တွေကပြောကြားလိုက်ပါတယ်။ဒါပြင်တရုတ်နိုင်ငံမှာဒီဗိုင်းရပ်စ်ပိုးကူးစက်ခံရသူဟာစုစုပေါင်း2000လောက်ရှိဖြစ်တယ်လို့လည်းဆိုပါတယ်။ဒီဗိုင်းရပ်စ်ပိုးနဲ့ပတ်သက်ပြီးတော့အခုချိန်ထိဘာမှသေချာမသိရသေးကြောင်းတရုတ်မျိုးသားချက်မရေးဝန်ကြီးမာရှာဝေကဒီကနေ့ပြောပါတယ်ဒီဗိုင်းရပ်စ်ရောဂါပြိုးချိန်ကတရက်ကနေ14ရက်ထိကြာနိုင်ပြီးတော့ဒီအချိန်တွင်းမှာပို့ပြီးတော့အလွယ်တကူကူးစက်နိုင်ကြောင်းနဲ့ကူးစက်မှုနှုန်းဟာပို့ပြီးတော့တိုးလာဖို့ရှိတယ်လို့လည်းပြောပါတယ်ဒီဗိုင်းရပ်စ်ပိုးနောက်ထပ်ကူးစက်ခံသူ688ယောက်ကိုစနေနေ့ကထပ်ပြီးတော့တွေ့ရှိခဲ့တယ်လို့တရုတ်နိုင်ငံကပြောကြားလိုက်ပါတယ်တောက်ကြနေကဒရူဂီနိုင်ငံအရှေ့ပိုင်းမှာပြင်းထန်တဲ့ငလျင်လှုပ်ခတ်ရာကတည်ဆုံမှုရေအတွက်ဟာဒီနေ့ဆိုရင်31ယောက်ထိရှိသွားပြီဖြစ်ပါတယ်အခုထိတော့ငရင်ကျောက်ထိခိုက်ဒဏ်ရာသူ1600ကျော်ရှိပြီးအဆောက်အဦပျက်စီးတွေအောက်ပိတ်မိနေသူတွေက45ယောက်ကိုကယ်ဆယ်ရေးဝန်ထမ်းတွေကယ်ထုတ်နိုင်ခဲ့တယ်လို့ဒရူဂီသမ္မတရေဂျက်တာယီအာဒိုဝန်ကဒီနေ့အစ္စတန်ဘူးမြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ်အမေရိကန်ကအီရန်ပေါ်ချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေရုပ်သိမ်းမှာမဟုတ်ဘူးလို့သမ္မတထရမ့်ကစနေနေ့ကသူ့ရဲ့ Twitter စာမျက်နှာမှာရေးပါတယ်အမေရိကန်နဲ့ဆွေးနွေးညှိနှိုင်းမှုတွေလုပ်ဖို့အမေရိကန်ဘက်ကဒီဒဏ်ခတ်ပိတ်ဆို့မှုတွေကိုရုပ်သိမ်းပေးရမယ်လို့အီရန်နိုင်ငံသားဝန်ကြီးကပြောဆိုခဲ့တဲ့အပေါ်မှာသူကအခုလိုတုံ့ပြန်ရေးသားလိုက်တာပါအီရန်နိုင်ငံသားဝန်ကြီးမိုဟာမက်ဂျာဘာဇာရက်ကအမေရိကန်နဲ့ဆွေးနွေးညှိနှိုင်းမှုတွေလုပ်လို့လည်းဆန္ဒရှိမယ်ပိတ်ဆို့ရေးယူတာတွေကိုဖယ်ရှားပေးမှဖြစ်တယ်လို့တောက်ကြနေကတွေးဆမေးမြန်းမှုတွေမှာပြောခဲ့ပါသေးတယ်ခင်ဗျာ
တနင်္ဂနွေနေ့ညနေခင်းထိတ်တက်ရောက်နေတဲ့သတင်းချင်းချုပ်ကိုကိုရနိုင်ပြောပြပေးသွားတာပါရှင်ခုညနေစီစဉ်ထုတ်လုပ်ရမှုကမတ်ဆုမွန်ဖြစ်ပြီးတန်ဖက်အင်ဂျင်နီယာကတော့ပက်ထရစ်ဒေယာဖြစ်ပါတယ်နောက်ကိုနိုင်ကြာရင်တခါထပ်ပြီးတော့လွှင့်ပေးမယ့်အစီအစဉ်မှာပြန်ပြီးတော့ဆုံကြအောင်ပါရှင်သရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေကျွန်မခွာညိုပါ
This program has come to you from the Voice of America, Washington.
။